စစ်မှုထမ်းဥပဒေတမအသက်မှာအကျုံးဝင်တဲ့အမျိုးသားတွေလေရင်နဲ့ထွက်ခွာခွင့်ပိတ်ထားတယ်လို့စစ်ကောင်စီထိန်းချုပ်နယ်မြေအောက်ကထိုင်းမြန်မာနယ်စပ်တချို့မှာလည်းပိတ်တင်တဲ့သတင်းတွေထွက်လာနေပါတယ်။ဒုတိယအတိုင်းပဲကအချင်းလေးတွေကို VOA သတင်းတော်မအေးမှာကသတင်းပိတ်ပို့ထားပါတယ်ခင်ဗျာ
။တနင်္လာရီတိုင်းခေါ်တောင်းဘက်ကနေထိုင်းနိုင်ငံရနောင်းမြို့ကို9ရက်နယ်စပ်ဖြတ်တန်းခွင့်စာအုပ်နဲ့အလဲပတ်သွားကြမယ်။အသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားတွေကိုနယ်စပ်စစ်ဆေးရေးဂိတ်တွေကနေသွာလာခွင့်တွေပိတ်ပင်လိုက်တာပါစက်တင်ဘာလ2ရက်နေ့ကစပြီးအကန့်အသတ်မရှိပိတ်လိုက်တယ်ဆိုပြီးနယ်စပ်ကနေထိုင်းဘက်ကိုထွက်လာတဲ့လူငယ်တဦးကအခုလိုပြောပြပါတယ်သူတို့က
ဒီအသက်18နှစ်ကနေပြီးတော့ဒီ35နှစ်အတွင်းကယောက်ျားလေးအခြားဟိုမျိုးနယ်ယောက်ျားလေးတွေဆိုရင်အဲကျွန်တော်အဲခေါ်တော်ကနေကျွန်တော်ဘက်ကိုပေးမကူတော့ပါအခုလက်ရှိကတော့ဒီမင်းမဟိုစပြီးသူတို့ကတော့စပြီးအဲ့ဟိုဥပဒေရထုတ်တာပေါ့ကဒီဘက်မြောက်ဒီကဟိုကတော့အခုတော့သူတို့ဟိုတကယ်တော့ထုတ်ပြန်သေးပေါ့နော်ပယ်နေတော့ပယ်ထုတ်ပြန်လာတော့မသိပေါ့နော်ဒီနေ့လက်ရှိကအဲ့ကော်တောင်ဘက်ကိုစပြီးသူတို့ပိတ်တာပေါ့နော်အခုမြောက်ဒီမဲဆောက်ဘက်ခြမ်းတော့သူတို့ပယ်နေစပိတ်မယ်တော့မသိ
စစ်မှုထမ်းဥပဒေကြောင့်လူငယ်တွေဟာညမျိုးမျိုးနဲ့ပြည်ပနိုင်ငံတွေကိုထွက်နေရမှာစစ်ကောင်စီကဒါကိုထိန်းချုပ်လို့တဲ့သဘောနဲ့နေဇက်တီကနေထွက်နေကြတဲ့အသက်18နှစ်အထက်လူငယ်တွေနဲ့လူလက်ပိုင်းတွေကိုပိတ်ပင်လိုက်တာဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်။အရင်ဆိုရင်တော့အဲဒီတော့လေနံပါတ်ဝင်ပြီးတော့ဒီအနည်းဆုံးတော့ထိုင်းကိုထွက်လို့ရတယ်ပေါ့နော်။ဆို14ရက်ပြီးသားပြည်နယ်ပေါ့နော်။အခုကကြာတော့အဲ့ဒီလမ်းကြောင်းကနေပြီးတော့စားပိတ်လိုက်တဲ့အကြောင်းလို့ဒီလူငယ်တော်များများကကျွန်တော်တို့ဒီနေဇက်တီကနေပြီးတော့ဒီတရားရှိစီတရားပေါ့နော်မရှိတဲ့နေရာကျတော့ဆက်ဟိုလေတို့တမောလုံးနဲ့ကူးကြတယ်ပေါ့နော်။အဲ့လိုလေကုလားမြန်လာတဲ့ကြောင်မလို့စစ်မှုထမ်းဖို့အတွက်ကိုအော်ဒီနေ့တကြောင်မလို့အရင်ကတော့ဒီလင်းရင်နဲ့သွားတာကိုပိတ်ထားရပါတော့အခုကတော့ဒီကားလမ်းကြောင်းတွေကနေပြီးတော့ဒီနေဆက်ဘက်ကဂိတ်တွေကနေရုပ်ကျဥ်စပိတ်တာပေါ့နော
်အခုလိုမျိုးကော့တောင်းဘက်ကပိတ်လိုက်တဲ့အတွက်ကော့တောင်းမျိုးကမဟုတ်တဲ့သူတွေဟာယာနဲ့ချီပြီးပိတ်မိနေပြီးလီလန်းတွေကနေတရားမဝင်တဲ့နီးလန်းတွေနဲ့သွားနေကြတယ်လို့လည်းဆိုပါရယ်အခုဆိုရင်ဆက်လီကားကတူကိုဘတ်2500လောက်ရှိပြီးစစ်သားအဖြစ်စုဆောင်းမှာကိုစိုးရင်ပြီးထိုင်းဘက်ကိုလူငယ်တွေကထွက်ခွာလာနေကြပါရယ်စစ်ကောင်စီအနေနဲ့လူငယ်တွေပြည်ပမှာအလုံးလုံးခွင့်တွေကိုလည်းကန့်သတ်ပိတ်ပင်ထားသလိုပြည်ပနိုင်ငံတွေကိုအလဲဗီဇာနဲ့ထွက်လာသူတွေကိုလည်းပြင်းထန်မှုတွေလုပ်နေပြီးနေရအသွားပြန်လက်မှတ်ပြခိုင်းတာတဲခုံမဲ့ဟိုတယ်ကိုဘုတ်ကင်လုပ်ထားကြောင်းဆိုင်ရက်ပြရတာဒီခရီးသွားမဲ့လူငယ်တွေကိုသာမိဘအုပ်ထိန်းသူတွေကအာမခံပေးရတာဒီလည်းလုပ်ခိုင်းခဲ့ပါတယ်ဒီလိုတင်းကျပ်မှုတွေတာမကအခုဆိုရင်နေဆက်လမ်းတွေကပါတင်းကျပ်လာတာဖြစ်ပါတယ်ရှင်